Bangladesh နိုင်ငံကိုကြာသပတေးနေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့မဟာဆန်ဆိုင်ကလုန်းမုန်တိုင်းဟာကုန်းတွင်းပိုင်းကိုရွေ့လျားသွားတာနဲ့အမျှအင်အားပျောက်ပြီးအပူပိုင်းမုန်တိုင်းအသွင်ပြောင်းသွားပါပြီ။ဆိုင်ကလုန်းမုန်တိုင်းအသွင်နဲ့ Bangladesh ကမ်းရိုးတန်းဒေသဘက်ဖြစ်တဲ့စစ်တကောင်းနဲ့ Caucasus ဘဇာတွေဘက်ကိုတိုက်ခတ်ခဲ့တဲ့အတွက်14ယောက်ထပ်မံတည်ဆုံးခဲ့တယ်လို့ Bangladesh တာဝန်ရှိသူတွေကပြောပါတယ်။အင်အားပြင့်မုန်တိုင်းတိုက်မယ်ဆိုတဲ့အတွက်လူပေါင်းတသန်းကျော်လောက်ကြိုတင်ဘေးကင်းရာကိုပြောင်းရွှေ့နေခဲ့ကြပါတယ်။ Bangladesh နဲ့ကပ်နေတဲ့မြန်မာနိုင်ငံမှာလည်းမုန်တိုင်းတန်ကြောင်တိတ်ပြီးထိခိုက်ပျက်စီးမှုမရှိခဲ့ပါဘူး။အရှေ့မြောက်ဘက်ကိုရွေ့သွားတာနဲ့အမျှတဖြည်းဖြည်းအပြော့ပြက်ပြက်သွားမယ်လို့မိုးလေဝသနဲ့ဇလားဗေဒညင်ကြားရေးမှုဦးစီးဌာနကခန့်မှန်းထားပါတယ်။မုန်တိုင်းအခြေအနေကိုလည်းအစိမ်းရောင်အစဉ်သတ်မှတ်လိုက်ပြီးရခိုင်ကမ်းရိုးတန်းဘက်မှာအန္တရာယ်ကင်းရှင်းသွားပြီလို့လည်းပြောပါရခင်ဗျာ။